င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 ရိုကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူရှင်းပြပါမယ်။Sorry တရင်တော့ဂျမဲကာရှိုဂီကိုတက်ဖြတ်ဖို့ကြိုတင်ကြံရွယ်ခဲ့ကြတယ်လို့တူရကီသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်တာဝန်ရှိသူ၅ဦးကိုဩစတြေးလျကပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တရင်တွေကိုနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်။မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေဥရောပတမကအီယူဘက်ကရုပ်သိမ်းလိုက်မယ်ဆိုရင်ဘလောက်အတိုင်းအတာထိထိခိုက်နိုင်ပါသလဲ
။ကျွန်တော်တို့ရဲ့အခုပုံကလေးကထည့်ချုပ်လုပ်သွားမှာလူ၄သိန်းလောက်ရှိတာပေါ့ဗျာ။အဲ့လူ၄သိန်းကဘာဖြစ်သွားမလဲ။ကျွန်တော်တို့နိုင်ငံမှာ GDP မှာနံပါတ်2ဖြစ်လာတာကဒီ CMB ကောင်းတဲ့လုပ်ငန်းပေါ့ဗျာအဲ့တော့အထည်ချုပ်လုပ်ငန်းကို
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ဥက္ကဋ္ဌဦးမောင်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါကြားပြင်နိုဝင်ဘာမှာကျင်းပမယ့်ကြားပြရွေးကောက်ပေါ်မြန်မာလူထုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းထားတာကိုလည်းကြားမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မှာတော့တူရကီမှာရှိတဲ့ဆော်ဒီကောင်စီဝန်ရုံးအတွင်သတင်းထောက်ဂျမဲကာရှူဂီအသက်ခံရတဲ့ထောက်ထားတွေထွက်လာနေချိန်မှာတက္ကပါလုံးရဲ့ PR တွေတိုးလာနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့အောင်သတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးပါဦးရှင်။
အမေရိကန်ခြေဆိုင်ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစီခိုင်းသူအပါအဝင်တာဝန်ရှိသူအားလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရီစစ်ထေရဲ့အာရဝန်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ယုံကိုကာရှိုဂီမသွားခင်တရက်ကဆက်လို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။ကောင်စစ်ဝင်ရုံးမှာကက်ရှိုဂီကိုတွေ့ဖို့အတွက်အစ္စတန်ဘူးမြို့ကိုလေယာဉ်နဲ့အဖွဲ့တွေရောက်ရှိလာတဲ့အကြောင်းနောက်ကောင်စစ်ဝင်ရုံးကထောက်လန်းဆောင်ကြည့်စနစ်ထဲကအချက်လက်တွေသိမ်းဆည်းတဲ့ hard drive ကိုလည်းဖယ်ရှားပစ်ခဲ့တဲ့အကြောင်းတူရကီသမ္မတကပြောဆိုခဲ့ပါတယ်။ကက်ရှိုဂီနဲ့လက်ထက်မဲ့သူ HTC Singis ကကောင်စစ်ဝင်ရုံးအပြင်မှာနိုင်ရီနဲ့ချီစောင့်ဆိုင်းနေခဲ့ပြီးတဲ့နောက်တူရကီအာဏာပိုင်တွေကိုဆက်သွယ်ပြီးကက်ရှိုဂီကိုဖမ်းဆီးထားပြီးအန္တရာယ်ရှိနေပြီလို့ပြောဆိုခဲ့တဲ့အကြောင်းလဲတူရကီသမ္မတကလွှတ်တော်မှာပြောပါတယ်။ကောင်စစ်ဝင်ရုံးမှာတန်တမာရေးအရာကင်းလွတ်ခွင့်ရှိနေတာကြောင့်စုံစမ်းစစ်ဆေးမှုတွေနှောင့်နှေးခဲ့ရတယ်လို့လဲသမ္မတကပြောပါတယ်။ဒါပေမဲ့လဲကက်ရှိုဂီကသူ့ဘာသာကောင်စစ်ဝင်ရုံးထဲကနေထွက်မသွားဘူးဆိုတာကိုတော့ရဲတပ်ဖွဲ့ဘက်ကအသေးချာသိရှိထားတဲ့အကြောင်းလဲပြောဆိုသွားပါတယ်။ကက်ရှိုဂီကောင်စစ်ဝင်ရုံးကနေထွက်သွားပြီလို့ဆော်ဒီအာရေဗျဘက်ကပထမဆုံးပြောဆိုထားတာပါ။တူရကီရဲတပ်ဖွဲ့ကရောထောက်လန်းရေးဌာနတွေကိုပါစုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝဆောင်ရွက်ဖို့ဘယ်သူ့ကိုမှမှားယွင်းမစွပ်စွဲမိစေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ခံရမှုကိုအပြည့်အဝဆောင်ရွက်ဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲသမ္မတအာရဝန်ကပြောဆိုသွားပါတယ်။ဆော်ဒီအာရေဗျဘက်ကလူသတ်မှုကိုဝန်ခံလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းဒါပေမဲ့တာဝန်ရှိသူဘယ်သူပဲဖြစ်နေပါစေနိုင်ငံကောင်းဆောင်တွေအနေနဲ့အရေးယူဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။မင်ကွန်အဆုံးသတ်မှာတော့သမ္မတအာရဝန်ကကက်ရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမေးခွန်းထုတ်သွားပါတယ်။ကက်ရှိုဂီရဲ့ရုပ်အလောင်းဘယ်မှာရှိသလဲ။ဆော်ဒီအဖွဲ့ကိုအစ္စတန်ဘူးကိုလာဖို့ဘယ်သူကညွှန်ကြားခဲ့တယ်လဲဆိုတာနဲ့လူသတ်မှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်တွေအမျိုးမျိုးပြောင်းနေတာဘာကြောင့်လဲဆိုပြီးတော့သမ္မတကမေးခွန်းထုတ်ပါတယ်။ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်တွေမျိုးစုံထွက်လာတဲ့အပေါ်နိုင်ငံတကာအသံဝိုင်းဘက်ကတန်းတရားဖြစ်နေကြပြီးဆော်ဒီအင်ရှိဇန်မင်သားမိုဟာမက်ဘင်ဆယ်မန်ကကာရှိုဂီကိုတပ်ဖို့ညွှန်ကြားခဲ့တာလို့လည်းစွပ်စွဲထားကြပါတယ်ရှင်
။တူရကီနိုင်ငံဆော်ဒီကောင်စစ်ဝင်ရုံးမှဆော်ဒီအာရေဗျအစိုးရကိုဝေဖန်သူသတင်းနောက်ဂျမောကာရှိုဂီထိတ်လန့်တုံ့လောက်ဖွဲ့တပ်ဖြတ်ခံရပြီးတဲ့နောက်သတင်းသုံးပါတိတိအကြာဒီကနေ့အင်္ဂါနေ့မှာတော့ဆော်ဒီအာရေဗျယင်းနီမြုံနယ်မှုညီလာခံကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပါပြီ။ခရှိုဂီတေဆုံးရမှုနဲ့ဆော်ဒီအာရေဗျဘက်ကဘာတွေဖြစ်ခဲ့လဲဆိုတာကိုအမျိုးမျိုးပြောင်းပြီးရှင်းလင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့ထင်ရှားတဲ့စီးပွားရေးခေါင်းဆောင်လေးအစိုးရတာဝန်ရှိသူတွေအများပြားကတော့ဆော်ဒီအာရေဗျနိုင်ငံမျိုးတော်ရီယတ်မှာချင်းပါတဲ့အနာဂတ်ယင်းနီမြုံနယ်မှုညီလာခံကိုမတတ်ကြပါဘူး။အမေရိကန်မန္တလေးဝန်ကြီးစတီဗ်မနူရှင်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde နောက် JP Morgan Chase တို့လိုလုပ်ငန်းကြီးတွေကအကြီးအကဲတွေလည်းညီလာခံကိုမတက်ခဲ့ကြပါဘူး။ယင်းနဲ့ထုတ်လုပ်တဲ့ Saudi Arabia နိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုကိုအထောက်အကူဖြစ်စေရေးနိုင်ငံသားယင်းနှိမ့်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အင်ရှိဇန်မင်းသား Mohammed bin Salman ကဒီညီလာခံတွေကိုစီစဉ်တာပါ။ဒါပေမဲ့ဒီနေ့ညီလာခံမှာတော့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကြောင့်အောင်မြင်စီကားခဲ့တဲ့အရင်နှစ်ညီလာခံနဲ့ရှင်တော့တိတ်ကိုကွဲလွဲခဲ့ပါတယ်။ ထင်ရှားတဲ့စော်ဒီစီးပွားရေးလုပ်ငန်းရှင်မြို့သမီးလုပ်နာအိုလိုယန်ကတော့ခါရှိုဂီတပ်ဖြတ်ခံမှုကသူတို့ရဲ့ယဉ်ကျေးမှုနဲ့ဖီလာစန့်ကျင်ဖြစ်နေတယ်လို့ဒီနေ့ညီလာခံအဖွဲ့မှပြောဆိုပြီးနိုင်ငံကိုကာကွယ်သွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကိုဥတီလာနေတဲ့ရွှေပြောင်းအခြေချသူတွေဟာနိုင်ငံကိုကျူးလွန်တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အဲ့ဒီရွှေပြောင်းအခြေချဖို့ကြိုးစားသူတွေထဲမှာအလွန်ကိုစိုးတဲ့သူတချို့ပါတယ်လို့လည်း Texas ပြည်နယ် Houston မြို့မှာလုပ်တဲ့လူထုစုဝေးပွဲအတွင်းသမ္မတထရန့်ကထပ်ခါတလဲလဲပြောဆိုခဲ့ပါတယ်။သမရထရန့်ကသူ့အနေနဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှု Grash Apple နဲ့ဒီလူတွေအကြောင်းကိုပြောခဲ့ပြီး Texas ပြည်နယ်အနေနဲ့ဒီလူတွေတိုင်းပြည်တွေဝင်လို့မရအောင်ကာကွယ်ဖို့နောက်ထပ်တတိုင်းတစ်မျိုးကိုတိစောက်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒီမတိုင်ခင်အစောပိုင်းကတော့ American ပြည်တော်စုအနေနဲ့ America တိုက်အလဲပိုင်းနိုင်ငံ၃နိုင်ငံကရွှေပြောင်းအခြေချသူတွေကိုသူတို့နိုင်ငံတွေကနေထွက်ပြီးအမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်မလာနိုင်အောင်မလုပ်နိုင်တဲ့အတွက်ဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီတွေကိုတိတိတသား short ချဖြတ်တောက်တာတွေကိုအခုကစပြီးလုပ်မယ်လို့ပြောဆိုခဲ့ပါတယ်။အလဲအမေရိကန်နိုင်ငံတွေကရွှေပြောင်းအခြေချသူထောင်ပေါင်းများစွာဟာတင်းနှင်းလာနေကအမေရိကန်နယ်စပ်ကိုဥတီပြီးတော့ဆက်လက်သွားနေကြပြီးသူတို့ရဲ့အဆိုအရတော့နိုင်ငံတွင်းမှာဘလို့မှတီးမခံနိုင်လောက်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲမွဲတေမှုတွေကနေလွတ်မြောက်နိုင်ဖို့အခုလိုထွက်လာကြတာဖြစ်တယ်လို့ပြောဆိုထားကြပါတယ်ရှင်
။တရားအဆင့်၄ရှိတဲ့ Hurricane Monday Weller ကဒီကနေ့အင်္ဂါနေ့နေ့ခင်းပိုင်းလောက်မှာမက္ကဆီကိုနိုင်ငံရဲ့ Pacific ကမ်းရိုးတန်းကိုဝင်ရောက်လာမယ်လို့ American မိုးဒလပညာရှင်တွေကပြောဆိုလိုက်ပါတယ်။ Hurricane Monday Weller ကလေတိုင်းနှုန်းတစ်နာရီကို260 km/h နှုန်းရှိနေတယ်လို့လည်း American Hurricane Monday စောင့်ကြည့်ရေးစင်တာကပြောဆိုပါတယ်။ဝယ်လာဟာရီကိန်းမုန်တိုင်းဝင်ရောက်လာနေချိန်မှာပဲမနေ့တနင်္လာနေ့ညမှာတော့ဈေးဆိုင်ပိုင်းရှင်တွေကအဆိုင်ရတကားတွေပြင်ပေါက်တွေကိုစစ်သားတွေနဲ့ခါရန်နေကြသလိုအများပြားကတော့ရေဝဲပြီးတော့ထိုးလောင်နေကြပါတယ်မုန်တိုင်းဝင်မဲ့ဒေသကနေရှောင်ကြသူတွေလည်းတက်ကပန်မြို့ကခီးတဲ့တင်ကားတွေနဲ့ထွက်ခွာနေကြပါတယ်ဟာရီကိန်းမုန်တိုင်းကဒေသရင်းကကမ်းခြေတစ်တွေအနီးကိုဝင်ရောက်တိုက်ခတ်မယ်လို့မျှော်လင့်ထားကြပါတယ်မုန်တိုင်းကြောင့်စင်နာလိုဝါနာရာရဲ့ဂျလစ်ကိုပြည်နယ်တွေမှာလည်းမိုးရေရင်15စင်တီမီတာကနေ45စင်တီမီတာအထိရောက်ရှိနိုင်ပြီးတော့တောင်ပေါ်ဒေသတွေမှာတော့မြေပြိုရာတွေဖြစ်နိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်။ဝယ်လမုန်တိုင်းကြောင့်လိုင်းချပြီးအနယ်ရှိတဲ့မုန်တိုင်းဒီရေတက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166835.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းတမ်းရစတဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲချက်နဲ့မြန်မာစစ်တပ်ထိတ်တန့်ရရှိခြင်း၅ဥကိုဩစတြေးလျကဒီကနေ့အင်ကာနီမှာခီးသွန်းလာခွင့်နဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်။တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်ရရှိ၅ဥကိုပြစ်မှတ်ထားဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုနဲ့ခီးသွန်းလာခွင့်တားမြစ်မှုတွေကိုချမှတ်တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီးစပိန်ကကြေညာချက်ထုတ်ပြောဆိုပါတယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်ဆိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်နဲ့ဗိုလ်ချုပ်ခင်မောင်ဆိုးတို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်တဲ့အကြောင်းလေးတိကျထုတ်ပြန်ထားပါတယ်ပြည်ထောင်ခံရတဲ့ပုံကူတွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆွံ့နွှံမှုလုပ်တဲ့ကုမ္ပဏီတွေအနေနဲ့ဒေါ်လာ1,000,000ဒံကျေးပေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်ဒဏ်ဆင်းနေကြခံရမယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းဒီထိတ်တန့်စစ်တပ်ရရှိကြီးတွေအပေါ်ပြီးခဲ့တဲ့ဩဂုတ်လမှာပြစ်ဒဏ်ခတ်ထားတာဖြစ်တယ်လို့ဥရောပသမ္မတဘက်ကတော့ဇွန်လတည်းမှာဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်းသိန်းနဲ့ချီပြီးထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့မျိုးတုံးရှင်းလင်းရေးရည်ရွယ်ချက်ပါတဲ့လုပ်ရကြောင်းလို့မြန်မာဆန်ရကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲခဲ့ပြီးမြန်မာစစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမြောင်လှိုင်အပါအဝင်တခြားစစ်တပ်အရာရှိကြီး၅ဦးတို့ကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဆိုနိုင်ဖို့လည်းတိုက်တွန်းထားတာပါကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတဖက်သက်ဆန်တယ်လို့ပြောဆိုပြီးမြန်မာဘက်ကတော့အစီရင်ခံစာကိုပေးချပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်ခံမထားတဲ့မြန်မာနိုင်ငံကထွက်ပြေးရသူတွေကိုတော့ပြန်လည်ခံမယ်လို့ပြောဆိုထားပါတယ်ရှင်
ရုရှားနိုင်ငံနဲ့ချုပ်ဆိုခဲ့တဲ့အဓိကကြားတဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ဟာအဆုံးသတ်လာနိုင်ပွဲရှိတယ်လို့အမေရိကန်မျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့1989ခုနှစ်ကချုပ်ဆိုခဲ့တဲ့တာလတ်ပစ်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေဘာကြောင့်လုံထွက်ချင်တယ်လဲဆိုတာကိုရှင်းပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲပါတယ်ကျွန်တော်အနေနဲ့ကတော့ဒီသဘောတူစာချုပ်ကနေနှုတ်ထွက်တာကပြဿနာဖြစ်စေတယ်လို့မထင်ပါဘူး။ရုရှားကဒီစာချုပ်ကိုချိုးဖောက်နေတာကသာပြဿနာဖြစ်တယ်လို့ထင်ပါတယ်။စာချုပ်ကိုချိုးဖောက်တယ်လို့မထင်တဲ့သူကိုစာချုပ်ပါအချက်တွေတိုင်းလိုက်နာဖို့လုပ်လို့တော့မရနိုင်ဘူးလို့ Mr. Bolton ကရုရှားနိုင်ငံရဲ့ Commerce သတင်းစာကိုပြောကြားပါတယ်။တခြားနိုင်ငံတွေကလည်းဒုံးကြီးတွေတိဆောက်လာနေတဲ့ဒီကနေ့ကမ္ဘာလုံခြုံရေးအခြေအနေကြောင့်စေးတိုက်ပွဲကာလနိုင်ငံသဘောတူစာချုပ်ဟာလက်ရှိအခြေအနေနဲ့စီရော်မှုမရှိတော့ဘူးလို့ယုံကြည်ကြောင်းသူကပြောပါတယ်။1989 INF သဘောတူစာချုပ်ကိုတော့ဆိုဗီယက်ကောင်းဆောင်မီခေးလ်ဂိုဘချော့နဲ့ကိုလွန်ဒါဖြစ်တဲ့အမေရိကန်သမ္မတဟောင်းရော်နယ်ဒ်ရီဂန်တို့ကလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီစာချုပ်အရအမေရိကန်နဲ့ရုရှားနိုင်ငံစုံအနေနဲ့ကီလိုမီတာ900ကနေ9000အထိမြေပြင်ကနေပစ်လွတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တိစောက်တာစမ်းသပ်တာနဲ့တူလောင်တာတွေမလုပ်ဖို့တားမြစ်ထားပါတယ်ခင်ဗျာ။
2016အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ကြားဝင်နှောက်ယှက်မှုကြောင့်ရွေးကောက်ပွဲရလက်အပေါ်ထိခိုက်မှုမရှိပေမဲ့လို့လဲအယုံကြည်မဲ့သွားစေတယ်လို့ရုရှားတာဝန်ရှိသူတွေကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်ကပြောဆိုလိုက်ပါတယ်။1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကအမေရိကန်တို့နှုတ်ထွက်ဖို့တမရရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးရုရှားခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမျိုးသားလုံခြုံရေးအကြံပေးဘောတန်ကရုရှားကိုရောက်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံပြည်မာကြီးကိုဟောင်ကောင်မကာအိုနဲ့ချိတ်ဆက်ပြီးတဲ့ကမ္ဘာအရှိဆုံးသမုဒ္ဒရာဖြတ်ကူးတဲ့တရားကိုတရုတ်နိုင်ငံကဖွင့်လှစ်လိုက်ပါတယ်။ဒါဟာတရုတ်စိုးရအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒစိမ့်တရားနယ်မြေတွေပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်လာတဲ့နောက်ဆုံးလက္ခဏာတစ်ရက်လည်းဖြစ်ပါတယ်။တရုတ်သမားရှီကျင်ဖင်နဲ့အိမ်မျိုး၃ခုကခေါင်းဆောင်တွေဇူဟိုင်းမြို့မှာပြုလုပ်တဲ့ဒါဟာဖွင့်ပွဲကိုတက်ရောက်ဖွင့်လှစ်ခဲ့ကြတာပါ။အမေရိကန်ဒေါ်လာ20ဘီလီယံတန်ဖိုးရှိပြီးတော့54ကီလိုမီတာရှိတဲ့ဒီတရားဟာစီမံကိန်းဟာပလဲမြဝချုံမော်ဒီသားကိုဖျက်ပြီးတော့ဇူဟိုင်းမြို့ကနေဟောင်ကောင်ရဲ့စီးပွားရေးအချက်အချာနေရာနဲ့မကာအိုကလောင်းကစားရုံတွေကိုချိတ်ဆက်ပြီးတာဖြစ်ပါတယ်။ဒီတရားစီမံကိန်းမှာပင်လယ်ရေအောက်ထက်ကိုနိုင်ငံအုပ်နဲ့ဖျက်တဲ့အပိုင်းတစ်ခုလည်းပါဝင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမတင်ငိထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာထုတ်လွှင့်ခြင်းနဲ့တပြေညီတည်းနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မနဲ့အရင်ဆုံးစားပါမယ်။တူရကီမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံအတွင်းအတွင်းတရင်ထောက်ဂျမဲလ်ကာရှိုဂီအသက်ခံရတဲ့ပတ်သက်ပြီးအထောက်အထားတွေထွက်လာတာနဲ့အတူတူရကီစုံစမ်းရေးမှုတွေကတော့ဒီဖြစ်ရအတွက်ဆော်ဒီအာရေဗျနိုင်ငံကို PR တွုံးမြင့်ပေးနေပါတယ်။ Washington Post တရင်ထောက်ဘလို့ဖြစ်ပြီးဘလို့အသက်ခံရတယ်ဆိုတာကိုစုံစမ်းဖော်ထုတ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းဥရောပခေါင်းဆောင်တွေကပြောနေပါတယ်။တူရကီသမ္မတရက်စစ်တိုင်ယက်အာရဝန်ကတော့ဒီအသက်ခံရမှုကိုဖော်ထုတ်သွားမယ်လို့အင်ကာနေတုန်းကသူ့ရဲ့မိန့်ခွန်းတစ်ခုမှာကတိပေးပြောဆိုသွားပါတယ်။ PO တရင်ထောက်စီနီစင်ရေးသားပေးပို့တဲ့တရင်ကိုကုသညုံကပြောပြထားပါတယ်ရှင်
။တရင်သမားဂျမဲလ်ကရှိုဂီတက်ခါရနဲ့ပတ်သက်ပြီးတော့နေ့စဉ်လိုလိုပဲထူးခြားခြားတရင်တွေထွက်ထွက်လာပါတယ်။တင်းလာနေတုန်းကတော့ဒီတူရကီကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာဆော်ဒီတူကရှိုဂီလို့ဟန်ဆောင်ပြီးတော့ကရှိုဂီဝစ်ထားတဲ့ဝစ်စုံနဲ့ကောင်စစ်ဝင်ယုံတွေကထွက်လာတာကိုမြင်ကြရပါတယ်။ကရှိုဂီဟာအော်တိုဘာလ2ရက်နေ့မှာရဲစစ်ညင်ပန်းတက်ဖြတ်ခံရပြီးတော့သူ့ရဲ့ရုပ်လောင်းလေးအပိုင်းပိုင်းအဆဆဖြတ်တောက်ခံရတယ်လို့တူရကီဘက်ကပြောပါတယ်။ကရှိုဂီဟာကောင်စစ်ဝင်ယုံထဲမှာတက်ဖြတ်ခံရတယ်ဆိုတာကိုဆော်ဒီဘက်ကဝန်ခံပေမဲ့ကျန်နေတဲ့သူ့ရဲ့ရုပ်လောင်းဘာမှရှိလဲဆိုတာကိုတော့ဆော်ဒီဘက်ကမပြောသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆော်ဒီအင်ရှေ့မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တင်းလာနေတော့ငါသူစကားပြောခဲ့တယ်လို့သတင်းတောက်တွေကိုပြောပါတယ
်။ We have people over in Saudi Arabia now.
ဆော်ဒီနိုင်ငံဘက်မှာလည်းကျွန်တော်တို့လူတွေရှိနေပါတယ်။တူရကီမှာလည်းထိတ်တန့်ပုံကိုယ်တွေရှိပါတယ်။ဒါကြောင့်ဘာတွေဖြစ်ခဲ့လဲဆိုတာစောင့်ကြည့်နေပါတယ်။မနေ့ပြန်ဆိုရင်ဒီထက်ပိုပြီးသိရမှာပါ
ဂျမန်ဝန်ကြီးချုပ်အန်ဂယ်လာမာကဲကလည်းဒီတက်ဖြတ်မှုကိုပြင်းထန်တဲ့တုံ့နှုံရှုံချလိုက်ပြီးတော့ဒီအတွက်ကြိုးဆက်ခံရမယ်ဆိုပြီးတော့သတိပေးပြောခဲ့ပါတယ
် I will ask them
ဘာတွေဖြစ်ခဲ့တယ်လဲဆိုတာတဲတဲကွဲကွဲသိရဖို့အရေးတကြီးလိုအပ်နေပါတယ်ဒီကိစ္စဘယ်လိုဖြစ်တယ်လဲရှင်းရှင်းလင်းလင်းဖြစ်ဖို့ဘယ်သူတွေလက်ချက်ဖြစ်တယ်ဆိုတာသိဖို့လိုပါတယ်အခုလိုအခြေအနေမျိုးမှာလက်နက်တင်ဖို့ရောင်းလာမျိုးမလုပ်ဖို့ပြောဆိုကြတာကိုကျွန်မသဘောတူပါတယ
်ဒါပေမဲ့လည်းဆော်ဒီကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ကိစ္စသူ့အနေနဲ့ပြင်ဆင်ထားတာမရှိဘူးလို့သမ္မတထရမ့်ကတော့ပြောနေပါတယ်ဒီလူသက်မှုနဲ့ပတ်သက်ပြီးတော့ဝေဖန်ရှုံချမှုတွေကျေလောင်နေပြီးတော့ဆော်ဒီဘက်ကတခုခုဖုံးကွယ်လိမ့်ညာမှာကိုလည်းအားလုံးကစိုးရိမ်တကြီးရှိနေပါတယ်ကျွမ်းကျင်သူတချို့ကတော့ဘာရီဘလူးဖြစ်ခဲ့တယ်လဲဆိုတာဖော်ထုတ်နိုင်ဖို့အတွက်တူရကီသမ္မတရီဆက်တေယက်အာဒူဂန်ပေါ်မှာတည်နေတယ်လို့ဆိုပါတယ်သူရထားတဲ့သတင်းအချက်အလက်ကိုကြိုင်ပြီးတော့အခြားသူတို့အတွက်အကျိုးရှိတာတခုခုလုပ်သွားမှာကိုလည်းစိုးရိမ်ကြပါတယ် ဆော်ဒီအစိုးရဘက်ကတခုခုဆွဲဆောင်ပြီးတော့ညှိနှိုင်းသွားမှစိုးရိမ်စရာရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းလီယိုပန်နီတာကပြောပါတယ
်။ On the one hand,he could work out some kind of arrangement with Saudi Arabia.
ဘာဖြစ်ကြလဲဆိုတာနဲ့ပတ်သက်လို့လက်မခံနိုင်စရာစင်ကြီးစင်လက်တွေထွက်လာပြီးဆော်ဒီနဲ့ညှိနှိုင်းသဘောတူညီချက်ယူသွားတာလည်းတစ်ဖက်မှာဖြစ်လာနိုင်ပါတယ်။အရင်ကာလတချို့ကိုပြန်ကြည့်ရင်တူရကီအနေနဲ့ဆော်ဒီဘက်ကစီးပွားရေးအကူအညီတွေကိုအပြန်အလှန်ရယူသွားကြတာမျိုးရှိပါတယ်။ဒါဟာဖျားယောင်းနိုင်တဲ့နည်းလမ်းတစ်ခုဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လည်းကရှုကီတက်ခါမှုနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တော့အမှန်တိုင်းကိုဖော်ထုတ်သွားမယ်လို့အင်ကာနီကသူ့ရဲ့ပါတီကိုပြောတဲ့မေကွန်းနဲ့မှာဒီတူရကီသမ္မတအာဒူဂန်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပါရှင်အခုတော့ဒီကနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါ။
တော်ရှိမှာခင်ဗျာအရပ်ဖတ်လူမှုအဖွဲ့ကြီးတွေလူမှုအခြေပြုလူမှုအဖွဲ့တွေအကောင့်ခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖတ်လူမှုအဖွဲ့ကြီးတွေအကောင့်ခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရပ်ဖတ်လူမှုအဖွဲ့တွေအပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီအရပ်ဖတ်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်စတူဒီယိုမြန်မာလူရဲတော်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲနီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-322-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ
်။ဒီကနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖတ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါမြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေမယုတ်သိမ်းမှုအတွေ့ EU လို့ခေါ်တဲ့ဥရောပတမကကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ကတောင်းဆိုထားပြီးအဲ့ဒီလိုယုတ်သိမ်းလိုက်မယ်ဆိုရင်ဒီမိုကရေစီအသွင်ကိုပြောင်းရေးလုပ်ငန်းနဲ့အထက်ချုပ်အလုပ်သမား၄သိန်းလောက်ကိုထိခိုက်လာနိုင်ကြောင်းလည်းဝေဖန်ထောက်ပြထားပါတယ်မကြာခင်ရက်ပိုင်းအတွင်း EU ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာဖို့ပြင်ဆင်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပတမကကဆုံးဖြတ်ဖို့ရှိနေပါတယ်ဒီလကုန်ပိုင်းမှာလာရောက်မဲ့ဥရောပတမကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်နိုင်တယ်လို့EU တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဥရောပတမကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာအဖွဲ့ဟာဒီလ28ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီး30ရက်နေ့မှာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံဖို့ရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဥမ္မောင်မောင်ကအတွင်ကူပြောင်းရေးကာလမှာရခိုင်အရေးကြောင့်ဒီလိုအထူးခွင့်ရေးတွေရုပ်သိမ်းမှာကိုသဘောမတူကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ကသဘောမတူပါဘူးကျွန်တော်တို့ကနိုင်ငံနေတဲ့ပေါ် transition ပြီးရပေါ့နော် democratic transition ဖြစ်နေတဲ့အချိန်မှာဒီနေရာလေးတစ်ခုကိုကြည့်ပြီးတော့ပြောလို့မရဘူးခင်ဗျာကျွန်တော်က democratic transition ဆိုတော့ democracy ပြဖြစ်လာဖို့အတွက် foundation တွေအများကြီးချတာပေါ့နော်လူတိုင်းဝမ်းနဲ့မှာရောက်ရတာရှိတယ်လူသမားတမက္ကလောကမှာအတွက်ကိုကျွန်တော်သင်တန်းနေသွားနေရတာရှိတယ်။နောက်တစ်ခါညင်းချင်းနဲ့ပတ်သက်လို့ peace process ပေါ့နော်။ပန်လောင် peace process ကိုသွားနေရတာရှိတယ်။ဆိုတော့အဲ့ဒါတွေက process တွေကလုပ်ငန်းစဉ်တွေ။ဒီတစ်ခါတည်းပြော project မဟုတ်။အဲ့ဒီလုပ်ငန်းစဉ်တွေကို EU ကကြီးဖို့တင်ပါတယ်။နေမို့လို့ရှိရင်ဒီလုပ်ငန်းတွေအားလုံးကနောက်ပြန်ဆုတ်သွားမယ်။အဲ့တော့နိုင်ငံကအများကြီးညံ့သွားမယ်ဆိုတာကိုကျွန်တော်ပြောတယ်
ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုရုပ်သိမ်းလိုက်ရင်အထည်ချုပ်အလို့သမား၄သိန်းကျော်ဟာတရားမဝင်လုပ်ငန်းတွေကိုရုပ်ရှိသွားနိုင်ကြောင်းလည်းထောက်ပြထားပါတယ
်နောက်တစ်ခါအလို့သမားတမက္ကအနေနဲ့ကတော့ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထည်ချုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာအဲ့လူ၄သိန်းကဘာဖြစ်သွားမလဲဟိုကျွန်တော်နိုင်ငံမှာ GDP ကနံပါတ်2ဖြစ်လာတာကဒီ CMB ကောင်းတဲ့လုပ်ငန်းပေါ့ဗျာအဲ့တော့အထည်ချုပ်လုပ်ငန်းကိုကျွန်တော်တို့ကတွားတက်လိုက်ရင်အဲ့ဒီလူတွေရဲ့အနာဂတ်ပေါ့ဒီအဲ့လူလေးသိန်းနဲ့သူတို့ရဲ့မိသားစုတွေဘာဖြစ်သွားမလဲဟိုလွန်လည်နဲ့ပြောရရင်ရှေ့ပြောင်းလို့သမားဖြစ်သွားမှာပေါ့နော်ဒါပေမဲ့ရှေ့ပြောင်းလို့သမားဆိုတာလေအနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကရောဒီလူတွေအားလုံးလက်ခံနိုင်မှာမလားလက်မခံနိုင်ရင်ကျွန်တော်တို့က green market area တွေဝင်သွားမလားဆိုတော့အားလုံးကိုစဉ်းစားပြီးမှသာနေ EU ကဆုံးဖြတ်တဲ့လေဆိုတာမျိုးကျွန်တော်တို့ကပြန်ပြောထားပါတယ်ခင်ဗျ
မြန်မာနိုင်ငံဆိုင်ရာအလုံသမားသမတ်ကများအဖွဲ့ချုပ် CTUM ရဲ့မူဝါဒရေးရာစာတမ်းကိုပြည်ရင်းထုတ် Global New Light of Myanmar တရင်းစာကတဆင့်လဲ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတဲ့စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်သိန်းအောင်ကတော့ EU ကကိုယ်စားလှယ်ဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ချုပ်လုပ်ငန်းဖွံ့ဖြိုးလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနှစ်နာမှာအလုံသမားတွေဖြစ်ကြောင်းပြောပါတယ်
အဲ့တော့အထက်ချုပ်လုပ်ငန်းတော့တော်တော်ရော့ပါမှာပေါ့လေ။အဒီခွင့်ရေးရောက်ပေါ်မှာဒီလာပြီးရောဆက်ယုံနေများကြီးဖွင့်လိုက်တာလေ။အရင်ဆက်ချင်းလို့တော့ဆက်ယုံက50 60လောက်ပဲရှိပါတယ်။အခု450လောက်ဖြစ်သွားပြီ။အဲလုပ်ငန်းကျဆင်းနေဆိုရင်တော့အဖွံ့ဖြိုးမှုနည်းသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရလူမှားပထမတိခိုင်မှာ။အလုပ်ရှင်ကလည်းဒီကြားထဲမှာတော့တခြားမှတ်ကူရှာတခြားမှတ်ကက်ကိုရအောင်ထိုးပေါက်ဖို့ဒါပဲရှိတာပဲ။ကိုဆက်ယုံမသိတာလဲတချို့တော့လည်းရှိမှာပေါ့။
မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတကကတန်မတ်ကြီးခရစ်စတန်စပစ်ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုဥရောပသမ္မတကဘက်ကရုပ်သိမ်းမဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစ်စုံတရာမချသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တိစံတွေ့ဆုံမေးမြန်းစင်မှာပြောဆိုထားပါတယ
်။ကိုမိုးစောပါရှင်အခုတော့တွေ့ဆုံမေးမြန်းခန်းတင်ပြပါမယ်။နိုဝင်ဘာမှာ3ရက်တာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲပေါ်လူရုရဲ့အယုံဆိုင်မှုဟာတက်ဆိုင်ရာဒေတာကနိုင်ငံရေးပါတီရဲ့လှုပ်ရှားမှုနဲ့လူရုရဲ့အခြေအနေပေါ်မူတည်ပြီးတော့ကွဲပြားပေမဲ့ပြည်သူအများစုရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကတော့လျော့မသွားဘူးလို့လှုပ်ပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယကောင်ဆောင်ဦးရဲနိုင်တို့ဦးရဲနိုင်အောင်တို့ကတုံ့တက်ပါတယ်။လူပောင်တိဒီမိုကရက်တစ်ပါတီဟာမြင်းချံမြို့နယ်ကကိုယ်စားလှယ်တူဝင်ရောက်ရှင်ပြိုင်များဖြစ်ပြီးပြည်သူပါတီကတော့မကွေတိုင်းဒေသကြီးမင်းမူးမြို့နယ်ကတတိပုဂ္ဂလကိုယ်စားလှယ်တူကိုဝန်းရံကူညီပေးမှာဖြစ်ပါတယ်။ဦးအောင်မိုးစောနဲ့ဦးရဲနိုင်အောင်ကိုကိုသိန်းထိုင်ဦးကရန်ကုန် VOA မြန်မာပိုင်းဌာနရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်
။ကိုအောင်မိုးစောပဲကျွန်တော်စပြီးတော့မေးရမယ်။ဒီဂျာဘက်ရွေးကောက်ပွဲပေါ်မှာလူတွေရဲ့စိတ်ဝင်စားမှုအားနည်းတယ်။နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းချက်လည်းကြတဲ့တော့မရဘူးဆိုပြီးတော့တပြင်းကနေဝေဖန်တာမျိုးတွေရှိပါတယ်အဲ့တော့တကယ်တမ်းစိတ်ဝင်စားမှုအားနည်းသလားအခုဒီမဲဆက်စည်းရုံးဘွဲတွေမှာဝင်ပါတဲ့အခါမှာလူလူရဲ့တုံ့ပြန်မှုအခြေအနေလူလူကဒီရွေးကောက်ပြည်သူလူလူကဒီရွေးကောက်ပွဲပေါ်မှာဘယ်လိုသဘောထားရှိတာမတွေ့ပါလဲခင်ဗျ
ကျွန်တော်မူလပေါ့နော်ဒီရွေးကောက်ပွဲဝင်မယ်လို့မဆုံးဖြတ်ခင်ဆုံးဖြတ်ပြီးကစားမှာတော့ကျွန်တော်လည်းကုနာလို့ပဲကျွန်တော်ယူဆရတယ်ဟိုနိုင်ငံရေးအခြေအနေကြီးရလဲဣလဲလဲတော့ဟိုဒီဂျေကော့ဘ်ကိုလည်းလူတွေကစိတ်ဝင်စားမှာမဟုတ်ဘူးပေါ့နော်ကျွန်တော်အဲ့လိုယူဆရတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒိုးတူတို့ပေါ့တကယ်ဟိုကမ်ပိန်းတကယ်လှုပ်ကြည့်တဲ့အခါကျတော့လူတွေရဲ့စိတ်ဝင်စားမှုကတဖြည်းဖြည်းတက်လာလို့ကျွန်တော်ပြောရတယ်တဖြည်းဖြည်းတက်လာတယ်လို့ယူဆလို့ရတယ်ဆိုတော့ဆိုအဲ့တော့ကျွန်တော်ဘာလို့သွားပြီးတော့သုံးသပ်မိတယ်လဲဆိုတဲ့အခါကျတော့တိတိချက်ကဒီဒေတာတစ်ခုမှာသမုတ်ဒီတိုင်းပြည်မှာပေါ့လုံနေနိုင်ငံရေးပါတီတွေကနိုင်ငံရေးအလုပ်ကိုဘယ်လောက်ထိလုပ်တယ်လဲမလုပ်ဘူးလဲအဲ့ဒီပေါ်မှာမူတည်ရလို့ထင်တယ်အရွေးကောက်ပွဲကာလကြာတဲ့အခါကျတော့အပြိုင်တွေလုပ်ရတာ哦အဲ့လိုဒီနိုင်ငံရေးပါတီတွေကလှုပ်လှုပ်ရှားရှားအပြိုင်လှုပ်လာလေလူတွေစိတ်ဝင်စားမှုပိုတက်လာလေပဲဆိုတော့ဦးနောက်ပိုင်းနေကျွန်တော်ရွာခြေရွာတွေသွားတဲ့အခါကျတော့ခြေရွာတော်တော်များများဟောပြောပွဲတွေလုပ်ခိုင်းတယ်ကျွန်တော်ကပထမပိုင်းတော့ဒီကုအခြေအနေရပေါ့နော်ဒီပန်ဖလက်တွေဝေတယ်သူအိမ်မှာစကားပြောဖို့လုပ်တယ်ဒါပေမဲ့ရောက်တိုင်းရောက်တိုင်းမှာရွာတော်တော်များများကဟောပြောပွဲတွေလုပ်ပေးပါသူတောင်းစုတယ်ပေါ့နော်ဟိုတကယ်ကျွန်တော်တို့ထဲထဲဝင်အလုပ်လုပ်တဲ့အခါမှာကျွန်တော်တို့လုပ်ရင်လုပ်သလောက်လူတွေကဟိုစိတ်ဝင်စားမှုပိုလာတယ်လို့ကျွန်တော်တော့ဟိုကျွန်တော်နားလည်မှုပေါ့ကျွန်တော်တွေ့ကြတာအဲ့လိုပြောခြင်းနဲ့သို့တော်လည်းပဲခုနဟိုဘလောက်ထိစိတ်ဝင်စားသလဲဆိုတာကတော့ကျွန်တော်လည်းအသေးစားခံမှန်းကက်တယ်ရွေးကောက်ပွဲနေ့မှာလူဘလောက်ထိ
မပေးသေးဘူ
းမပေးလဲအဲ့ပေါ်မှာမူတည်မဲ့ထင်ပါတယ်
မဲလာပြီးတဲ့လူကြီးတွေများမယ်လို့ပြောမျောလဲ
ကျွန်တော်ထင်တယ်50 40 40 50အဲ့လောက်ပဲလို့ကျွန်တော်တော့ထင်တယ်သို့တော်လည်းအဲ့ဒါလည်းတကယ်တကဘာလုံးနဲ့ရှင်အဲ့ standard ကလည်းပဲနိုင်တဲ့ standard မဟုတ်ဘူး 40% လောက်ပါကျွန်တော်နားလည်မှုပေါ့နော
်ဦးရဲနေအောင်ဟောအခုဒီမဲဆက်စည်းရုံးမှုတွေလုပ်တဲ့ချိန်မှာလူတို့ကဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုအခြေအနေကိုဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်ဝေတဲ့မကွေးတိုင်းဒေသကြီးအမှတ်နှစ်ပေါ့တိုင်းဒေသကြီးအမှတ်နှစ်မဲဆန္ဒနယ်မှာစုစုပေါင်းကြီးရ88ရွာရှိတယ်။88ရွာကိုကျွန်တော်တို့ဒီမဲဆွယ်စီရင်ဆင်းတဲ့အခါမှာကြီးရွာအားလုံးလူလူမှာစိတ်ဝင်စားတုံ့ပြန်။မှာတချို့ရွာတွေဆိုလို့ရှိရင်သူစာရေးပြိုရေးတခြားကိစ္စတွေရှိလို့အဲလူငယ်ပိုင်းလူလတ်ပိုင်းကအလုတ်သွားလုတ်နေရတော့ Yuama Changere, Mayma, Rutaji, Urua, Lapi Natane, Megon Mees, or D. Jiva, she said, she are a tweet to Chombi, Genoa, Chimesu, Ludu, Nanga Yigu, Simusa. But the two knees in Bawane, Nanga Yine, Sasani, Surago, Sagalong Afi, Mapio, Tatore, Mapio Dolebe, through Letty Bawa, a thingy at way. Ludu are Nanga Yi, Lushamu, Nanga Yi, Dido Messe, Siomu, Seven as our Hide Suharo, General Jindi Bapionai. That Diboma Chigan Pioai, Bidu Ludu, the Nanga Yi Poma, Seikong Ware Ludo, General Musa, Dudo, Leshi and Neta Apoma, Dru Amalu Amea, Pinni Dari, Roshi, Dagaro, who Leshi Suya, Suya. The cool day, a poor general, a beam a demo. Father General D. Nippon, Quinn Sejo, no general, a date of my carty, a date of Miami, young triari, a dread, Dilu, a ne tamu, mado, General Pettana, Bonzo, Yin Sayare, no, Bidu Lulu, Nene, a cake, Bonzo, Yin Sayare, Dudo, General Bionai, da, D. Bidu Ludu, D. Nanga, you say, go, Madong. D. Bidu Ludu, ye, say, when Zamu, Tokamu, in R.D. General Dampi addressed the gate in Artea, Pimelu, General Ninero, Kagai Mama Yungjiba.
Chapia Yaka Pone Patalo, Lubon, the Democratic Party Okta, Ua Mozone, Bidu Party, Dudia Gonsang, Uye, Nayanone, Dresso Mimiaka, Piesongo, a person sending TV magazine, Sisimachi Shunai Mareshe. A Kura Junction in a chain to Nasonga, the name Jinja Goma, the name Taika Piopia Pibao.
Rohingya Muslim ne po chanchou yesatte chanpham mu re ko chi chet khe cha tu re phit swe swe che ne Myanmar sit tat thait tan ya chi chi ngau ko Australia ga di ka ni ingani ma khi twa la kwin ne banai san ya tan khat paiso mu re cha mat ba de tat phwe re ye lu khwin ye chou phaw mu re atwet ta win shi de Myanmar sit tat ya chi ngau ko pye mat tha pi banai san ya tan khat paiso mu ne khi twa la kwin ta myet mu re cha mat cha Australia naingan chai win ji ga chin nya che thauk ba de dutiya bo chou ji aung jaw so Bojo Mamaso, Bumujo Tanu, Bumujo Aa, Bumujo Bojo Kemausurugo, Tanka Pesumu, Chama Jamle, Dija Topian Tabade. American Chisa, sorry, didn't out Jamaica Shogigo, Tapchamuga, Jordan Jansi Mupchepi, Digesa, Dren Jansi Kanto, Bawin, Dawin Shito, Alongo, Pipi, Jesu Yama Pitelo, Turkey Tamda, Risit here, Aruanga, Digini, Ingani, Mapiosu, like Bade. Turkey Nanga Istanbul Yoga, Saudi Council when Yongo, Kashogi Matwakin, Tiaka Salu, Bari Picket, Lissure at Tizigo, Tamra Aruanga, Digini Lutoma, Piosu, Tara Pipari. Turkey Nanga Saudi Council with Yoma, Saudi Arabia, Soyago, we went to drink out Jamaica Shogi, Thailand don't look where Tapia Kanya be then how. Drink don't but Digi Ja, Digini Ingani Maro, Saudi Arabia, Jenny Hunamu, Nila Gango, season Tadde at Dine Satin like Babi, Kashogi, Tisong Yamune, Saudi Arabia Pekka, Pari Picket, Lesurago, Mumu, Pianbiro, Shinlin, Nirarigo, Dopian, Nine, Tinshade, Siboye, Gamsami, Suya, Dawin Shitu, Mia Piagaro, Muro, Ria Machimbade, and Naga, Jenny Hunamu, Nila Gango, Mateo Jabaushe. တဲ့အချင်းချက်ကိုမှတ်သင်ထားခြင်းညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရေမူကမှာစုံမုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဘီဒီယာဖြစ်ပါတယ်ဖီအိုအေအမေရိကန်အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညာကိုနိုင်နေစေနိုင်ထိလိုင်းတို့မီတာနဲ့ဆက်ငါကီလိုဟတ်စ်တိတိ
9 This program has come to you from the Voice of America, Washington. From Washington.